ထားစားစတိုင်းမတ်ခင်ဗျာမြန်မာပြည်သူလူထုဟာဒီမိုကရေစီဖော်ဆောင်ရေးလုပ်နေတဲ့ဒီလိုအချိန်မျိုးမှာအဓိကအဖြစ်အမေရိကန်ပြည်ထောင်စုကိုမျှော်ကြည့်ကြပါတယ်ဒါပေမဲ့အမေရိကန်ဘက်ကမြန်မာနိုင်ငံပေါ်သဘောထားဟာအရင်လိုနှွေးနှွေးထွေးထွေးမဟုတ်တော့ဘူးဆိုတာတွေ့ရပါတယ်အဲ့ဒါဘာကြောင့်ပြောင်းလဲသွားပါလဲခင်ဗျာ
First look at the Obama administration the only real successof U.S. policy, if you can call foreign policy a success, in East Asia for the United States was Myanmar.
Obama လက်ထက်အခြေအနေတွေကိုအရင်ပြန်ကြည့်ရပါလိမ့်မယ်။အဲ့ဒီတုန်းကအမေရိကန်ပြည်ထောင်စုရဲ့အရှေ့အာရှအတွင်းတစ်ခုတည်းနဲ့စစ်မှန်သောနိုင်ငံရေးမူဝါဒအောင်မြင်မှုဟာမြန်မာနိုင်ငံဖြစ်ခဲ့ပါတယ်။မြန်မာနဲ့ဆက်ဆံရေးကောင်းလာလို့အာဆီယံနဲ့ဆက်ဆံရေးလည်းလိုက်ပြီးတော့တိုးတက်လာခဲ့တာပါ။ဒါကိုသူတို့လိုလိုလားလားလှုပ်ဆောင်ခဲ့ပါတယ်။Trump ဆိုရကြတော့ Obama ရဲ့မူဝါဒတွေကိုပြောင်းလဲဖို့လှုပ်လာပါတယ်ဥပမာ Cuba နဲ့ပတ်သက်ပြီးတော့ Obama လှုပ်ခဲ့တာအလုံးကိုပြောင်းလဲပစ်ဖို့လုပ်နေသလိုမြန်မာနဲ့ဆက်ဆံရေးကိုလည်းအလားတူပြောင်းလဲပစ်မှာကိုစိုးရိမ်နေလို့ကျွန်တော်ကမြန်မာတူကပြောပါတယ
်ဒီလိုမြန်မာနဲ့ပတ်သက်ပြီးတော့ဆက်ဆံရေးပြောင်းလဲမှာမြောက်ကိုရီးယားနဲ့ပတ်သက်နေလို့များလားခင်ဗျာမြန်မာနဲ့မြောက်ကိုရီးယားဆက်ဆံရေးကျန်စီနေသေးတယ်ဆိုပြီးတော့ယူဆချက်တချို့လည်းရှိနေပါတယ်ထရမ့်အစိုးရကဒါကိုဘယ်လောက်ထိအလေးအနက်ထားပြီးစိုးရိမ်နေပါသလဲ
Well I'm not going back earlier the Obama administration took relations with between Burma and North Korea as being very important
နောက်ကြောင်းနည်းနည်းပြန်ကြည့်ရမယ်ဆိုလို့ရှိရင် Obama အစိုးရဟာမြန်မာမြောက်ကိုရီးယားဆက်ဆံရေးကိုတိတ်ပြီးတော့အရေးကြီးစဉ်းစားခဲ့ပါတယ်မြန်မာနဲ့ဆက်ဆံရေးကောင်းကျင်ရင်မြောက်ကိုရီးယားကိစ္စကိုကင်တွယ်ရမယ်လို့နိုင်ငံရေးဌာနမိတ်ဆွေတူကကျွန်တော်ကိုပြောခဲ့ဘူးပါတယ်မြောက်ကိုရီးယားနဲ့ပတ်သက်လို့ကုလသမဂ္ဂချမှတ်ထားတာအလုံးကိုလိုက်နာရမယ်လို့ဆိုပါတယ်ဒါကအသက်ဆန်းတော့မဟုတ်ပါဘူးတာကင်ကပြန်လဲအားဖြည့်လာတာပါမြောက်ကိုရီးယားရဲ့ဒုံးကျည်စမ်းသပ်မှုနျူကလ িয়ার စမ်းသပ်မှုတွေကြောင့်ပို့ပြီးတော့အရေးကြီးလာတာဖြစ်ပါတယ
်မြောက်ကိုရီးယားဆိုင်ရာအမေရိကန်အထူးသံတမန်ဂျိုးဆက်ယွန်ကမြောက်ကိုရီးယားမြန်မာဆက်ဆံရေးနဲ့ပတ်သက်ပြီးအတော်လေးပြင်းပြင်းထန်ထန်ပြောတဲ့သဘော The Diplomat မှာဖတ်လိုက်ရပါတယ်အမေရိကန်ပြည်ထောင်စုဟာဒီကိစ္စနဲ့ပတ်သက်ပြီးအရေးယူဒဏ်ခတ်မှုတွေလှုပ်ဆောင်နိုင်တဲ့အလားအလာကိုမပြစ်ပယ်သေးဘူးလို့ပြောထားတာတွေ့ရပါတယ
် Well I don't think that will happen but I don't know of course but I know Ambassador Yun
ဒီလောက်ထိတော့ဖြစ်လာလိမ့်မယ်လို့တော့ကျွန်တော်မထင်ပါဘူးအတိအကျတော့မသိပါဘူးသံမကြီးယွန်ကိုကျွန်တော်သိပါတယ်သူဟာအရှေ့တောင်အာရှရေးရာကျွမ်းကျင်တဲ့လက်ထောက်နိုင်ငံသားဝန်ကြီးဟောင်းမှာမြန်မာနိုင်ငံကိုအကြိမ်ပေါင်းများစွာရောက်ခဲ့ပြီးပါတယ်ကျွန်တော်နဲ့ဆွေးနွေးတိုင်းမြောက်ကိုရီးယားနဲ့မြန်မာဆက်ဆံရေးအပေါ်စိုးရိမ်ကြောင်းပြောပါတယ်အခုခါမှာစိုးရိမ်စရာကပိုပြီးတော့များလာပါတယ်ဆိုတော့ဘယ်စိုးရပဲဖြစ်ဖြစ်မြောက်ကိုရီးယားနဲ့မြန်မာဆက်ဆံရေးကိုဒီအချိန်မှာအရေးတူလောက်ကြမှာပါပဲမြောက်ကိုရီးယားနဲ့မလေးရှားဆက်ဆံရေးကိုလည်းဒီလိုပဲစိုးရိမ်ကြတာပ
ါတနည်းမြန်မာနိုင်ငံဟာမြောက်ကိုရီးယားနဲ့ဆက်ဆံရေးရှိနေတယ်ဆိုတာကဘလောက်ခိုင်လုံပါလဲအထောက်အထားကရှိပါရဲ့လားခင်ဗျ
ာ I have no idea whether there's any evidence or not
အထောက်အထားရှိမရှိဆိုတာတော့ကျွန်တော်မသိပါဘူးဒါပေမဲ့ဆက်ဆံရေးအကျဉ်းချံတချို့တော့ရှိနိုင်သေးတယ်လို့ကျွန်တော်ကပြောတဲ့လူရှိပါတယ်။ဘယ်ပုံဘယ်နည်းလဲဆိုတာကိုတော့တိကျမသိပါဘူး
။တခါမြန်မာဘက်ကကြည့်မယ်ဆိုရင်ရောမြောက်ကိုရီးယားနဲ့ဆက်ဆံရေးဟာဘယ်လောက်ထိအရေးပါလို့လဲ
။ I don't think it is important to Burma. They may have felt it was important at one time.
တိအရေးကြီးတယ်လို့တော့ကျွန်တော်မထင်ပါဘူး။ဒီချိန်တုန်းကတော့အရေးကြီးတယ်လို့မှတ်ယူခဲ့ကြမှာပါ။ကျွန်တော်ကခံမှန်းပြောတာပါ။ဒါပေမဲ့မြောက်ကိုရီးယားဟာအမေရိကန်ကိုရင်ဆိုင်ဆန့်ကျင်နိုင်တဲ့နျူကလ িয়ার ဆိုင်ရာတိုးတက်မှုတွေရှိနေတယ်လို့မြန်မာခေါင်းဆောင်တချို့ကယူဆခဲ့ကြတယ်ထင်ပါတယ်ငါတို့လည်းနျူကလ িয়ার ပိုင်ဆိုင်ထားရင်ကောင်းမယ်ဆိုပြီးတော့ပညာတော်သင်တွေအများကြီးရုရှားကိုဆေးလွတ်ခဲ့ကြပါတယ်တကယ်တမ်းသုံးသပ်ကြည့်မယ်ဆိုရင်ဒါဟာမမှန်ပါဘူးအမေရိကန်ဟာလည်းမြောက်ကိုရီးယားအပေါ်မှာနျူကလ িয়ার သုံးတိုက်ခိုက်နိုင်စရာအကြောင်းရှိပါဘူးမြန်မာဘက်ကဒီလိုမျိုးတွက်ခဲ့မယ်ဆိုရင်ဒါဟာမှားယွင်းတဲ့တွက်ချက်မှုပါအခုတော့မြန်မာအနေနဲ့မြောက်ကိုရီးယားနဲ့ဆက်ဆံတာသူတို့အတွက်ခွင့်လန်းတရက်လို့မထင်တော့ပါဘူးတရုတ်ကလည်းဒါကိုရှင်းပြလိုက်မယ်လို့ထင်ပါတယ
်နောက်ပြီးမြန်မာနိုင်ငံသားကြီးဝန်ကြီးဒေါက်ဆန်းစုကြည်အတင်းရရောမြောက်ကိုရီးယားကိုအထင်ကြီးပါမလားခင်ဗျာအထင်ကြီးရလောက်အောင်လောက်ထိအတွေးခေါက်မလားကျွန်တော်အဓိကမေးချင်တာက
No I don't I mean no she's much too smart she's not naive I mean I think not that she's made every right action but I think
ဒေါက်ဆန်းစုကြီးကဒီလိုမစဉ်းစားပါဘူးသူဟာတိတ်ပြီးတော့ထက်မြက်ပါတယ်တော်ပါတယ်ဒီလောက်မညံ့ပါဘူးသူလုံနေတာအလုံးမှန်တယ်လို့ကျွန်တော်မဆိုလိုပါဘူး။သူဟာနိုင်ငံရေးသမားတယောက်အနေနဲ့နိုင်ငံတကာခန်းကဏ္ဍနဲ့ပြည်တွင်းခန်းကဏ္ဍကိုထိမ့်ညှိဖို့စ조사နေပါတယ်။ဒါဟာအင်မတန်ခက်ခဲတဲ့အလုပ်ဖြစ်ပါတယ်။စစ်တပ်နဲ့ပတ်သက်လို့ရောရိုဟင်ဂျာရေးမွတ်စလင်ရေးနဲ့ပတ်သက်လို့ရောတိတ်အတိမ်းဆောင်မခံနိုင်တဲ့ကိစ္စရပ်တွေဖြစ်ပါတယ်။စစ်တပ်ရဲ့ဩဇာတိတ်မကြီးထွာလာအောင်လဲဂရုစိုက်ရပါတယ်
။အထူးသဖြင့်ဆရာကြီးခင်ဗျာမြောက်ကိုရီးယားနဲ့ပတ်သက်ပြီးတော့သူ့အနေနဲ့ပြည်တွင်း PR တွေဘယ်လိုပုံစံမျိုးရင်ဆိုင်နိုင်တယ်လို့ထင်ပါလဲခင်ဗျာ။
Well, I don't know, but I knew we do know that Shreyman, what, in 2008, was it?
Yeah.
Went to North Korea.
ကျွန်တော်မသိပါဘူး။ဒါပေမဲ့ကျွန်တော်တို့သိထားတာက2008ခုနှစ်တုန်းကလို့ထင်ပါတယ်။ဥရွှေမန်းမြောက်ကိုရီးယားကိုသွားပါတယ်။ဒီသတင်းပေါက်ကြားခဲ့ပါတယ်။သူဟာစစ်ဖက်နေရာအများပြားကိုတွားရောက်ခဲ့ပြီးတော့စီရေးဆိုင်ရာသဘောတူညီမှုတွေလည်းလောက်ခဲ့ဟန်ရှိပါတယ်။ဖြစ်နိုင်တယ်လို့ထင်ပါတယ်။အဲ့ဒီကိစ္စရဲ့လက်ကျန်အခြေအနေတချို့ဆက်ပြီးတော့ရှင်းနေနိုင်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့ဒေါအောင်ဆန်းစုကြည်ဟာအထူးသတိထားရပါလိမ့်မယ်။တန်တမာဆက်ဆံရေးကိုလုံးဝဖျက်တော့ပစ်စရာမလိုပါဘူး။ကုလသမဂ္ဂကချမှတ်ထားတဲ့တာစီပိတ်ပင်မှုတွေကိုချိုးဖောက်တဲ့နိုင်ငံမဖြစ်ဖို့ကသာအရေးကြီးတာပါ
။ဒီညမှာတိုက်ဆိုင်ဆိုင်ပဲမစ်ယန်ဟီလီရဲ့အစီရင်ခံစာအတိုင်းမြန်မာနိုင်ငံကိုကုလသမဂ္ဂလူခွင့်ကောင်စီကဝေဖန်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့မြောက်ကိုရီးယားအစိုးရရှုတ်ချထားတာတွေ့ရပါတယ်။ဒါဟာအမေရိကန်အစိုးရရဲ့အလိုတိုင်းဝေဖန်တာဖြစ်တယ်လို့ဆိုပါတယ်ခင်ဗျာ
။ I know Dr. Yang He and I think that is not an accurate statement. I mean she
Dr. Yang He ကိုကျွန်တော်သိပါတယ်။မြောက်ကိုရီးယားကဆွတ်ဆွဲတယ်လို့မဟုတ်ပါဘူး။သူဟာကုလသမဂ္ဂရဲ့တာဝန်ပေးချက်အရသူ့တာဝန်ကိုအလေးနဲ့ထမ်းဆောင်နေတာပါ။ရိုဟင်ညာရေးနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂရဲ့တာဝန်ပေးချက်တိုင်းလုံဆောင်ဖို့ကြိုးပမ်းတဲ့နေရာမှာမြန်မာပြည်အတွင်းသဘောထားတချို့နဲ့ပဋိပက္ခကြုံနေရပါတယ်။ရိုဟင်ညာပြဿနာကိုမြန်မာအစိုးရကောင်းစွာသဘောပေါက်ပါတယ်။အဲ့ဒီပြဿနာကြောင့်နိုင်ငံတကာကဝေဖန်မှုတွေအများပြားကြုံနေရပါတယ်။ဒါကိုတစုံတရာမလုံဆောင်နိုင်လို့ရှိရင်စီးပွားရေးဖွံ့ဖြိုးမှုကိုထိခိုက်နိုင်ပါတယ်။သူတို့ဘာလုပ်မယ်ဆိုတာကိုတော့မသိနိုင်ပါဘူး။ရိုဟင်ညာပြဿနာမှာစစ်တပ်ကအဓိကချုပ်ကန်ထားတယ်လို့ကျွန်တော်ထင်ပါတယ်
။မြောက်ကိုရီးယားချိန်ညာချက်နဲ့ပတ်သက်ပြီးလည်းပြန်ကောက်ချင်ပါတယ်။ယင်းဟီလီကိုချုပ်ချတဲ့ဒီအညာချက်ဟာတနည်းအားဖြင့်မြန်မာနိုင်ငံကိုကာကွယ်ထားတဲ့မြောက်ကိုရီးယားရဲ့ညညာချက်ဖြစ်လေတော့မြန်မာအစိုးရအပေါ်မှာဒီအချက်ဟာဘယ်လိုထိခိုက်နိုင်လဲထင်ပါလဲခင်ဗျာ
I don't think it'll have much effect frankly outside of a few people
တရားမှုအများကြီးရှိလိမ့်မယ်လို့တော့ကျွန်တော်မထင်ပါဘူးတချို့တလေကလွဲပြီးတော့လူအများပြားကကုလသမဂ္ဂရဲ့ညညာချက်ကိုမြောက်ကိုရီးယားမြင်တယ်လို့မြင်ကြမှာမဟုတ်ပါဘူးအဲ့ဒီစီရင်ခံစာထဲမှာလဲမှတ်တမ်းတင်ထားတာကအများကြီးပါ။ဘာလုပ်မယ်ဆိုတာသိပြီးတော့မတွေ့ရပါဘူး။ကုလသမဂ္ဂရဲ့ထောက်ခံတင်ပြချက်တချို့ကိုတော့အကောင့်ထဲပေါ်သင့်တယ်လို့တချို့ကဆိုကြပါတယ်။အကောင့်ထဲပေါ်နိုင်ရင်ကောင်းပါပါ။ဒါပေမဲ့သိပြီးတော့ခက်ခဲပါတယ်။ရိုဟင်ညာပြဿနာဟာလက်ရှိမြန်မာနိုင်ငံအတွက်အခက်အခဲဆုံးပြဿနာဖြစ်နေပါတယ်
။ခက်ခဲတယ်ဆိုတဲ့နေရာမှာပြည်တွင်းနိုင်ငံရေးအတွက်ခက်ခဲတာလားပြည်ပဆက်ဆံရေးအတွက်ခက်ခဲတာလားခင်ဗျာ
။ In terms of foreign relations it's the most important. In domestic terms
နိုင်ငံများဆက်ဆံရေးမှာတဟာအခက်အခဲဆုံးပြဿနာပါပြည်တွင်းမှာဆိုရင်တော့လူနည်းစုပြဿနာဟာအရေးကြီးပါတယ်ရိုဟင်ညာသာမကပါဘူးကချင်ရှမ်းအပါဝင်လူနည်းစုတိုင်းရင်းသားတွေရဲ့ပြဿနာဟာအရေးကြီးဆုံးပ
ါအမေရိကန်ပြည်ထောင်စုအထူးသဖြင့်အခု Republican အစိုးရကမြန်မာနိုင်ငံရဲ့ပြည်တွင်းလူခွင့်ရေးပြဿနာကြောင့်မြန်မာနိုင်ငံကိုတရုတ်ဖက်ပူရင်းသွားမဲ့ကိစ္စကိုလက်ပိုက်ကြည့်နေမယ်ထင်ပါလားခင်ဗျာ
No I mean first of all there's no way they can let Burma go anywhere Burma will
go anywhere ပထမဆုံးပြောချင်တာကအမေရိကန်ကမြန်မာနိုင်ငံကိုဘယ်ဘက်မှပါသွားအောင်မလုပ်နိုင်ပါဘူးဘယ်ဘက်သွားမယ်ဆိုတာကမြန်မာကိုယ်တိုင်ဆုံးဖြတ်ရမှာပါဒါပေမဲ့ကျွန်တော်မြင်ရတာကတော့မြန်မာနိုင်ငံဟာမျှတတဲ့နိုင်ငံသားရေးလမ်းစဉ်ကိုလိုက်ချင်နေပါတယ
်ကျွန်တော်ဆိုလိုတာကအမေရိကန်ပြည်ထောင်စုကမြန်မာနိုင်ငံကိုအလေးထားမဆက်ဆံတော့ဘူးမထောက်ခံအားမပေးဘူးယင်းနှိမ့်နှံမှုတွေလည်းမလုပ်ဘူးဆိုရင်မြန်မာနိုင်ငံဟာတရုတ်ဘက်ကိုအလိုလိုပါသွားနိုင်တယ်လို့ဆိုလိုတဲ့သဘောပါဆရာကြီ
း Well Burma no I mean there is a major aid program inUSAID program in Burma
မဟုတ်ပါဘူးအမေရိကန်ကမြန်မာနိုင်ငံကိုအဓိကအကူအညီပေးမဲ့အစီအစဉ်ရှိပါတယ်အမေရိကန်ဆိုရစီကကျွန်တော်နောက်ဆုံးရရှိထားတဲ့စာရင်းစရာတွေအရဆိုလို့ရှိရင်နှစ်တော်ကြာအတွင်းဒေါ်လာ186တန်းပေးဖို့ရှိနေပါတယ်ပြဿနာကဒါဟာသိပ်မမြင်သာတဲ့ပညာရေးလေ့ကျင့်ရေးလူမှုစောင့်အောင်တွေတိစောက်ရေးစတာတွေအတွက်ပေးမှသာဖြစ်ပြီးတော့လမ်းပန်းအဆက်အသွယ်တိစောက်ရေးအတွက်မဟုတ်ပါဘူးလမ်းပန်းဆက်သွယ်တွေကိုတရုတ်ကလုပ်နိုင်ပါတယ်ဂျပန်ကတော့တီလဝါတို့လိုစီးပွားရေးဇုံတွေလုပ်နိုင်ပါတယ်သူတို့လုပ်တာကတိတာမြင်သာပြီးတော့အမေရိကန်လုပ်တာကသိပ်ပြီးတော့မသိတာပါဘူ
းဆိုတော့မြန်မာနိုင်ငံအတွင်းမှာတရုတ်ကဝေစုအကြီးကြီးရနေတာခံစားနေရတာကိုအမေရိကန်ဆိုတာကမမှုဘူးဂရုမစိုက်ဘူးဆိုတဲ့သဘောပေါက
် Chinese are not enjoying is not the word the Chinese are trying to recover from a very bad period they had
ခွင့်တူးရရှိခံစားနေရတယ် enjoying ဆိုတာကမှန်ကန်တဲ့အသုံးတော့မဟုတ်ပါဘူးသူတို့ဟာမြစ်ဆုံစီမံကိန်းမှာထိခိုက်ခဲ့ရတဲ့ကိစ္စကိုပြန်ပြီးတော့အဖတ်ဆယ်ဖို့စူးစမ်းနေတာပါမြန်မာပြည်တွင်းမှာတရုတ်ဆန့်ကျင်ရေးစိတ်ဓာတ်တွေမီဒီယာတွေအရေးသားတွေအများကြီးရှိနေပါတယ်ဒါကိုပြန်လည်နလန်ထူနိုင်အောင်ကူညီဖို့ကြိုးပမ်းနေပါတယ်ငြိမ်းချမ်းရေးဖြစ်စဉ်မှာပါဝင်ကူညီနေပါတယ် တရုတ်ဟာသူတို့နေဆက်ရေးမှာအမေရိကန်မပါဝင်စေချင်ပါဘူး။မြောက်ကိုရီးယားကလည်းဒီသဘောထားရှိတယ်လို့ကျွန်တော်ထင်ပါတယ
်။ဆိုတော့မြန်မာလူမျိုးစုပြဿနာပြည်လဲရေးကိုတရုတ်လက်ထက်မှာထားလိုက်ရမှာကိုအမေရိကန်ကမစိုးရိမ်ဘူးဆိုတဲ့သဘောပေါက်
။ I don't think that's quite accurate, but we have to be very careful.
ဒါမှလည်းလို့ကျွန်တော်မထင်ပါဘူး။သိပြီးတော့သတိထားဖို့တော့လိုအပ်ပါတယ်။ကျွန်တော်တို့ကငြင်းငြင်းရေးဖြစ်စဉ်ကိုအပြေးနေရမှာပါ။တစ်ချိန်တည်းမှာပဲဒီပြဿနာဟာတရုတ်မြန်မာနယ်စပ်ပြဿနာလဲဖြစ်နေလို့သိပြီးတော့အကဲဆက်ပါတယ
်။မြန်မာနိုင်ငံရဲ့အနောက်ဘက်နယ်စပ်ဖြစ်တဲ့အိန္ဒိယနိုင်ငံကရောဒီကိစ္စမှာတရုတ်ကိုဘယ်လောက်ထိန်းချုပ်နိုင်မယ်ထင်ပါလဲခင်ဗျာ
။ Burma will try to keep a balance, I think.
မြန်မာနိုင်ငံအနေနဲ့ထိန်းချုပ်နိုင်မှာလိမ့်မယ်။ဒီထိန်းချုပ်ရေးဝါဒဟာစစ်အေးကာလမှာအသုံးတက်ခဲ့ပါတယ်။အခုလည်းအသုံးတက်ပါလိမ့်မယ်။မြန်မာဟာပထဝီနေထိုင်ရအချက်အချာဖြစ်နေပါတယ်။တရုတ်နဲ့လည်းတင်းတင်းရမယ်အိန္ဒိယနဲ့လည်းတင့်တင့်ရမယ်အာဆီယံနဲ့လည်းတင့်တင့်ဖို့လိုအပ်ပါတယ်ဒီနိုင်ငံတွေရဲ့အခန့်ကဏ္ဍကိုအမေရိကန်ပြည်ထောင်စုကလုံးဝဝင်မယူနိုင်ပါဘူးအင်တာမအလန်းဝေးပါတယ်